ကုန်းမြို့မှာစစ်အာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြပွဲကိုတိုက်ခတ်ချုပ်ခွဲခဲ့လို့2ဦးတည်းမှနေတေဆုံးခဲ့တယ်လို့တစ်ဆယ်တပိတ်ကိုလည်းဝင်းချုပ်ခွဲခဲ့တာကြောင့်2ဦးတည်ဆုံးခဲ့ပါတယ်။ဒဝဲမြို့တပိတ်စစ်ကြောင်းကိုလည်းအကြမ်းဖက်ချုပ်ခွဲခဲ့တာကြောင့်ဒဏ်ရာရသူဖမ်းဆီးခံရသူတွေရှိခဲ့ပါတယ်။ရန်ကုန်ကလာတဲ့အခြေအနေအပြည့်စုံကိုတော့မတ်ခင်ချူတွေကပြောပြပေးပါမယ်ခင်ဗျာ
။ဒီနေ့ဧပြီလ9ရက်မြန်မာနိုင်ငံတဝမ်းမှာစစ်ကောင်စီကိုဆန့်ကျင်ဆန္ဒပြတာတွေအချိန်မပြတ်ပုံစံမျိုးစုံနဲ့ပြုလုပ်နေကြတာကိုစစ်တပ်ရဲ့ရဲတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွင်းမှုတွေနဲ့ဆက်ပြီးတော့လုပ်နေပါတယ်။ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကပစ်ခတ်တာကြောင့်ပဲခူးတိုင်းဒေသကြီးပဲခူးမြို့မှာဒီနေ့မနက်ပိုင်းက2ဦးသေဆုံးပြီး5ဦးကြီးဆန်းထိမှန်တန်ရာရပါတယ်။ဒီအခြေအနေကိုမျက်မြင်တွေ့ခဲ့တဲ့ပဲခူးမြို့ကတူကဖီဝေကိုအခုလိုပြောပြပါတယ
်။ပစ်ခတ်မှုကမနက်ကကျွန်တော်တို့7နာရီ15လောက်ပေါ့နော်။7နာရီ15လောက်မှာအဲ့ဒီမှာမနက်ကကျတော့ကျွန်တော်တို့ရွာတက်ခဲ့အဲတခါဝိုင်းကြောင်းရှိရရဲ့ကျွန်တော်တို့ဒီကကြောက်ကြီးကြီးတက်ကြရဲ့ကျွန်တော်တို့ညှက်ပြီးတော့ကျွန်တော်ပြစ်ပြောင်းဝင်တာခဏပြစ်တော့အချိန်မှာခလေးတစ်ယောက်ပေါ့ခြိသွားတယ်ပေါ့နော်ခလေးတစ်ယောက်ခြိသွားတာမောင်ကြီးကျန်းဆိုတဲ့ခလေးတစ်ယောက်အဲမောင်ဆက်ဆိုတဲ့ခလေးတစ်ယောက်ပဲခြိသွားတယ်တယောက်ကအကောင်းထိတယ်တယောက်ကတော့ဟိုအရင်မှကြည့်တယ်ပေါ့ဗျာဒီကနေ့ဂျန်ရဲ့ဒီမှာတော့၅ယောက်ပေါ့အဲအခုကျတော့ဟို၅ယောက်ထိုင်ရတဲ့ဆိုတာဟိုကျတော့သူ့ရတဲ့အနေထားက၁ယောက်ပဲရှိတယ်အဲကျွန်တော်ပြရတော့ပေါင်ကြည့်တာဒီတက်ကြည့်တာဒီပေါ့
စကိုင်းတိုင်းဒေသကြီးရဲ့အင်အားအကြီးဆုံးတပိတ်ဖြစ်တဲ့တစယ်မြို့မှာတော့ဒီနေ့ဧပြီလ9ရက်ညနေပိုင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေကပစ်ခတ်တာကြောင့်တဦးသေဆုံးပြီး9ဦးထက်မနည်းဒဏ်ရာရခဲ့တယ်လို့မြို့ကန်တဦးကပြောပါတယ်
ကျွန်တော်တို့ညနေ3:00လောက်ကစစ်သား100လောက်တကယ်ကိုတောင်းဝင်လာလေဇဲလာတော့လမ်းမှာတချို့လွာတဲ့အစ်ပင်ကြီးလဲသိပ်ပါသိပ်ပြီးတော့အချိန်ကနေနဲ့ကုန်သွားတာပေါ့သူတို့ကကုန်သွားတဲ့အခါကျောင်းသူတို့တကယ်ဝင်ရနေကြတော့ကျေမြို့အကြီးအယူမခံတော့ဘူး။ကျေမြို့မဝင်ခင်မှာလေသူတို့အဲ့မဝိုင်းတာဖြစ်ကြ။ဖြစ်ကြတော့သူတို့လက်ကလည်းအထီးတော့နားတယ်။ဒါပေမဲ့သူတို့ကနားတာကိုကိုယ့်ကမသိဘူး။ကျွန်တော်တို့လူတွေကကြတော့600ယောက်ရှိတာ။တယောက်ကတော့ဆုံးသွားပြီ။တယောက်ကဒီကတယောက်ကတော့ခြေလေးလည်းမကောင်းဘူး။သူတို့ကအခုကျွန်တော်တို့ကနောက်ဆုံးကြတာတော့ခြေဟိုရောမင်းရောသူတို့စက်ကိုခေါ်ထားတယ်လေ။ဒါပေမဲ့ကျွန်တော်တို့ဂျေဘူးကကတချို့သွားပြန်လို့ဟိုပေါ့နားမျိုးသိပ်ပြီးတော့အချက်ကိုက်ရမှာ။မလူတွေချက်ရှိတယ်လို့မသိဘူး။သူတို့ကတပန်းတာလားသူကစနိုက်ပါနဲ့အဝေးရနေချရတယ်။ဒီကတည်းကကတော့ချက်ချက်ကြိုင်တူကြီးတို့ကတော့ပြည့်တဲ့တစ်နာပေါ့နော်။အဲဒီတစ်နာကကပ်ပြလိုက်ငါတော့လူကတော့ပွင့်တော့မှာပဲ။ဒါပေမဲ့အဝေးပြိတ်နေမှာ။
တနင်္သာရီတိုင်းဒေသကြီးတဝယ်မြို့မှာလည်းအင်ဂျင်နီယာတပိတ်စစ်ကြောင်းကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အား၃ခုဖြိုခွင်းခဲ့လို့တယောက်ကြီးစံထိမှန်တင်ရန်ရခဲ့ပြီး၉ယောက်ကိုတော့ဖမ်းဆီးခေါ်ဆောင်သွားတယ်လို့တဝယ်မြို့ကတူကပြောပါတယ်
။မင်းကဟိုလေဆက်မြင့်မာလေးကျော်မှာဒီဝယ်မှာဆွတ်နေတဲ့အင်ဂျင်နီယာစစ်ကြောင်းကတပိတ်ဖွဲ့တယ်ပေါ့နော်။တပိတ်ဖွဲ့ပြီးတင်ကြနေမှာပဲဒီစကားမရှိနဲ့ရောက်ခဲ့ရောက်လို့နော်။ဒါလာတော့ရောက်လာတဲ့အချိန်ကဒီအဲဒီဖွင့်နေတဲ့စိတ်ကောင်းသားကိုရောက်လာတဲ့အခါတော့ပြိမိတော်လို့ဖြစ်ပါတော့နော်စိတ်ကောင်းနေတယ်ပြီးတော့မှဒီခုနစကားတွေကတော့လျှောက်ရောက်လာအစီအပေါင်းဆိုရင်ချက်စီးလောက်ရောက်လာတာရောက်လာတယ်ခါဖြစ်သွားတော့ကားတွေတယ်လီဖုန်းဆက်လာပြီးတော့ကားပေါ်မှာလူတွေအိပ်ပါလာစကားတွေရဲတွေအိပ်ပါလာပြီးတော့ဒီရက်ကွက်တွေထဲမှာရှိတဲ့ဇလန်းဝင်ဇလန်းထွက်ထွက်တာပြီးတော့လို့တဲ့ဆာမှာအဲတိခံမှုတွေဖြစ်တယ်တိခံမှုတွေဖြစ်တော့ဒီဆက်လူတယောက်ဒီနေ့ပြည့်တဲ့လက်မှာဆရာရသွားတယ်အဲဒီပြည့်6ယောက်ကိုတော့ကားပေါ်တင်လို့ဖမ်းခေါ်သွားတ
ယ်တရားပြရှမ်းပြည်နယ်ညောင်ရှိမြို့မှာဧပြီလ6ရက်ညနေပိုင်းကစစ်တပ်နဲ့ရဲတပ်ဖွဲ့တွေကမြို့ထဲမှာရှိတဲ့စားတောက်ဆိုင်ဒီဇိုင်းကိုတံမုံတီးလို့ဆိုပြီးငွေရောက်ဖြက်စီသွားခဲ့ပြီးဒါကိုမျိုးကံတွေကလာရောက်ဖြည့်ရှင်းပေးဖို့တောင်းဆိုပေမဲ့လည်းမဖြည့်ရှင်းပေးတာကြောင့်မျိုးကံတွေကညောင်ရွှေရေစခန်းကိုတွားရောက်ခဲ့ရကနေပြစ်ခတ်တာတွေဖြစ်ခဲ့ပြီးမျိုးကံတူတည်ဆုံခဲ့တယ်လို့ညောင်ရွှေမျိုးကံတူကပြောပါတယ်
။စားတော့ကိုတစ်ဆယ်ပြည်မျိုးကတောင်းကြပါလေ။တခါလေးလည်းဆောက်ကြတာဒါနဲ့အရင်းလူပဲ။ဟုတ်တော့ဒီဝတိကကြားသွားပြီးတော့အခုညမှဟိုပြန်ဆောစင်းတော့ပြီးတော့အိမ်မှာထိန်းရတာလည်းမဖြစ်ဘူး။ဒီစီပါစီစီမတူဒါရှင်းနေကိုပြောတာပေါ့မနက်ကဘောလို့ဆိုခေါ်တယ်လာပလာနေတဲ့စခန်းပေါ်လိုက်တယ်စံတော်လေးရဲ့စခန်းမှာအဲစပ်ပြတာကလေးကနေဆက်ပြတယ်ဒီဖိုင်လေးလေးကိုပြန်ကြည့်တယ်ဒီနဲ့လည်းဒီလိုလေးခြာကြပါဘောပြောကကောင်းကြည့်ပြီးတော့ဆုံးသွားကြအဲရတာအဲဒီဟိုကျွန်တော်တီးရတော့ဟိုနှစ်ယောက်ကလည်းမောက်ပေါက်ကြတယ်
အနာသိန်းမှာနှစ်လကျော်အတွင်းစစ်တပ်ရဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်နိုင်ငံတော်မှာတိုက်ဆုံသူပေါင်း600နီးပါးရှိပြီဖြစ်ပြီးတော့အများစုကအသက်20ကျော်အရွယ်တွေဖြစ်သလိုကြီးစံထိမှန်တိုက်ဆုံတဲ့အထက်မှာအသက်မပြေသေးတဲ့ကလေးတွေလည်းပါဝင်နေပါရဲ့ရှင်
မြန်မာနိုင်ငံတဝန်းကဆီယနာတိမ်မှုဆန့်ကျင်ဆန္ဒပြတပိတ်အတီးတီအကြမ်းဖက်ဖြိုခွဲခံရတာနဲ့အသက်ဆုံးရှုံးမှုတွေရှိခဲ့တဲ့အကြောင်းကိုမက်ခင်ဖြူတွေတင်ပြပေးခဲ့တာပါခင်ဗျာ